Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ View American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ3ရက်တောက်ချာနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.55စက္ကန့်နဲ့လိုင်းလံမီတာ190ရူကနေနားဆင်နိုင်ပါတယ်။ဒီမနက်အတွက်အစီအစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်။
ဂါဇာဒေသမှာတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းဖို့တနမန်ရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကနေပြီးတော့ဂါဇာကိုမြေပြင်ထိုးစစ်တွေတွန်းလှုပ်နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအရှေ့လေပိုင်းဒေသခီးစင်ပြီးရင်တော့လာမယ့်သတင်းပတ်ထဲမှာဂျပန်တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ချင်းရွှေဟော်ဒေသကိုထိန်းချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကိုက်ဒေသကိုဥတီနေသလိုမွန်ဂိုသိန်းဒီကုတ်ခိုင်နယ်မြေတွေမှာလည်း MNDAA တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်ဂါဇာပြည်ပခါနဲ့ယူကရိန်းစစ်ပွဲလို့နိုင်ငံတကာအကြက်တဲတွေရှိနေတဲ့အချိန်မှာမြန်မာရင်းနဲ့အာဆီယံချင်းကပ်မှုအကြောင်းဆက်သွယ်မေးမြန်းထားတာ။နောက်အမေရိကန်ပြည်ထောင်စုမှဒီလာတဲ့ကျင်းပမဲ့ APEC ထိပ်သီးဆွေးနွေးပွဲနဲ့ရွှေ့ပြောင်းခိုလုံသူတွေရေးကင်တွယ်ဖို့ဂျာမနီအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသားလောအစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါဦးမယ်ရှင်။
ဂါဇာဒေသအတွင်းလူသားချင်းစာနာမှုအကြက်တဲတွေဆိုးဝါးလာတာကြောင့်တိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားဖို့တန်တမာရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကဂါဇာကိုမြေပြင်ထိုးစစ်တွေတွန်းလှုပ်နေပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေအကြားလူသားချင်းစာနာမှုအခြေအနေအရယာယီစစ်ရပ်ဆိုင်းထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းနေတာပါ။ယာယီရပ်ဆိုင်းထားဖို့ဆိုတဲ့သဘောကတော့အကျဉ်းသားတွေလွတ်လာရေးအချိန်ယူဖို့ဆိုတဲ့သဘောပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်။လူပေါင်း 1,400 တည်ဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဟာမတ်အစွန်ရောက်တွေကလူပေါင်း240ကျော်ကိုဖမ်းဆီးပြန်ပြီးဆွဲထားတာပါ။အဲ့ဒီတိုက်ခိုက်ခံရမှုကြောင့်အစ္စရေးဘက်ကလည်းဟာမတ်တို့ကိုစစ်ကြင်ညာပြီးဂါဇာဒေသကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ပါလက်စတိုင်းထောင်ချီတည်ဆုံးခဲ့ရပြန်ပါတယ်။တည်ဆုံးရသူဟာ 9,000 အထိရှိလာနေတယ်လို့ဟာမတ်အဖွဲ့ရဲ့ပါလက်စတိုင်းကျန်းမာရေးဌာနကပြောထားပါတယ်။ဗိုလ်ထုနေကတော့ဂါဇာမှာပြိမိနေတဲ့နိုင်ငံသားတွေတဲကပထမဦးဆုံးအတုတ်ဟာနေဆက်ဖြတ်ကျော်ပြီးအီဂျစ်နိုင်ငံတဲဝင်ရောက်ခွင့်ရလိုက်ပါတယ်။အခုကြာသပတေးနေ့မှာလဲဂါဇာတဲကနိုင်ငံသားတချို့ဆက်ပြီးထွက်ခွာခွင့်ရနေပါတယ်။နှစ်နိုင်ငံသားခံယူထားကြတဲ့အမေရိကန်နိုင်ငံသား84ဦးဂါဇာကနေပြန်ထွက်နိုင်ခဲ့ပြီလို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာတဲမှာနှစ်နိုင်ငံသားခံယူထားတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်နိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့သူတို့မိသားစုဝင်တွေစုစုပေါင်းတထောင်နဲ့တထောင်200ကြားရှိမယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ဟာအရှေ့အလယ်ပိုင်းဒေသခီးစဉ်အစည်းအဝေးတွေပြီးရင်တော့လာမယ့်သတင်းပတ်တဲ့ဂျပန်တောင်ကိုရီးယားအိန္ဒိယနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်အရှေ့အလယ်ပိုင်းဒေသခီးစဉ်အတွင်းမှာတော့ဂါဇာပြည်ပခါမှာအရသာထိခိုက်သေးခြင်းမှုနေနိုင်သမျှနေအောင်ဒေတာတွင်းနိုင်ငံတွေနဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်။ဟာမတ်တို့နဲ့ဖြစ်နေတဲ့ပိဋိပက္ခအတွင်းအရသားတွေကိုအကာအကွယ်ပေးနိုင်ဖို့အလေးပေးဆောင်ရွက်သွားမယ်လို့အစ္စရေးနဲ့ဂျော်ဒန်ခရီးစဉ်မစခင်မှာနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောပါတယ်။အခုလိုဂါဇာပိဋိပက္ခတွေနဲ့ယူကရိန်းစစ်လို့နိုင်ငံတကာကြုံနေရတဲ့အကြက်တဲကြီးတွေနဲ့လုံးပန်းနေရပေမဲ့အင်ဒိုပစိဖိတ်ဒေသအရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အလေးထားသွားမှာဖြစ်တယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကသတင်းနောက်တွေကိုပြောကြပါတယ်။လာမယ့်နိုဝင်ဘာ9ရက်8ရက်နေ့မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးရှိနေတဲ့အပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာဂျပန်ဝန်ကြီးချုပ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေကိုသီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်။ဒီနေ့ဟာအမေရိကန်တောင်ကိုရီးယားအကြားမဟာမိတ်ဆက်ဆံရေးအနှစ်90ပြည့်ကျရောက်တဲ့အထိမ်းအမှတ်ဖြစ်သလိုတောင်ကိုရီးယားနိုင်ငံရောက်ရှိစမှာသူ့အနေနဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံသွားမှာပါ။အဲဒီမှာတော့ရုရှားနဲ့မြောက်ကိုရီးယားစီးရေးပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးတက်ရောက်မှုတွေကိုအလေးပေးဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတွေကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာနိုဝင်ဘာ10ရက်နေ့ကျရင်တော့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူအိန္ဒိယနိုင်ငံကိုတွားရောက်မှာဖြစ်ပြီးနှစ်စဉ်လုံနေကြနှစ်နိုင်ငံနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာယူကရိန်းကျူးကျော်စစ်မှာရုရှားနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ထပ်ယာကနန်းရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေအပေါ်အ မေရိကန်ပြည်ထောင်စုကကြာသာပတင်းနေ့မှာတံခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်ဒီအရေးယူမှုကရုရှားရဲ့အနာဂတ်စွမ်းအင်ထုတ်လုပ်မှုအပိုင်းကိုပြစ်မှတ်ထားသလိုတံခတ်ပိတ်ဆို့မှုတွေကိုရှောင်ရှားလို့မရအောင်အတွက်ရောယူကရိန်းတပ်ဖွဲ့နဲ့စစ်ကြိယာတွေကိုပါအန္တရာယ်ဒုက္ခပေးနေတဲ့အသေးခံဒရုန်းအမျိုးအစားတွေကိုပါရည်ရွယ်တာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဌာနရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေးယူမှုထဲမှာရုရှားနိုင်ငံစီဘယ်ရီးယားဒေသမှာထုတ်နေတဲ့ Arctic 2 LNG ဓာတ်ငွေ့လောင်စာစီမံကိန်းလည်းပါဝင်နေတာပါအေးခဲထားတဲ့သဘာဝဓာတ်ငွေ့ရေကိုနိုင်ငံတကာဈေးကွက်ထဲတင်ပို့နိုင်ဖို့ဒီစီမံကိန်းကလှုပ်ဆောင်နေတာဖြစ်ပါတယ်ယူကရိန်းတပ်ဖွဲ့တွေကိုတိုက်ခတ်ရမှာရုရှားစစ်တပ်ကသုံးနေတဲ့ Kabla အမျိုးအစားအသေးခံဒရုန်းနဲ့ဆက်ဆက်ပစ္စည်းတွေကိုတီထွင်ဖန်တီးထုတ်လုပ်သူတွေကိုလည်းပိတ်ဆို့တံခတ်မှုတွေထည့်သွင်းလိုက်ပါတယ်အမေရိကန်အမျိုးသားလုံခြုံရေးဒါမှမဟုတ်နိုင်ငံသားရေးမူဝါဒဆိုင်ရာအကျိုးစီးပွားတွေနဲ့ဆန့်ကျင်နေတဲ့ရုရှားနဲ့ဥဘေကစ္စတန်အခြေစိုက်ကုမ္ပဏီ73ခုကိုတော့အမေရိကန်ကုသရေးဝန်ကြီးဌာနကကြာသာပတင်းနေ့မှာတံခတ်အရေးယူမှုစည်းရင်တဲ့ထည့်သွင်းလိုက်တာဖြစ်ပါတယ်ဒါအပြင်ယူကရိန်းစစ်မှာတုံးနေတဲ့ရုရှားရဲ့လက်နက်ပိုင်းဆိုင်ရာစနစ်အတွက်အရေးပါတဲ့အစိပ်ပိုင်းတွေတင်ပို့ရင်းတန်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနေတဲ့ Arab ဆော်ဘွားများ UAE တူရကီနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်ထားတဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ဘဏ္ဍာရေးဌာနကတန်ခတ်ပိတ်ဆို့မှုလုပ်လိုက်ပါတယ်ခင်ဗျာ
အမ်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနက်ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာရှမ်းပြည်နယ်ချင်းရွှေဟိုဒေသကိုထိန်းချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကန်ဒေသကိုဦးတည်နေသလိုမုံကိုတိန်နီကိုခိုင်နယ်မြေတွေမှာလည်း MNDA တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းမြောက်ဒကြောလုံးမှာတော့စစ်ကောင်စီတပ်စခန်း90ကျော်ကို MNDA ဦးဆောင်တဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကသိမ်းယူထားတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်1392စစ်စင်ရေး9ရက်တာကာလအတွင်းချင်းရွှေဟော်နဲ့ဖောင်းဆိုင်ဒေသနှစ်ခုကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ပြီးတိန်ဒီမှာတော့စစ်စင်ရေးတွေဆက်လက်ဆောင်ရွက်နေတုန်းပဲလို့ပြောပါတယ်။တစ်ချိန်တည်းမှာပဲကျူကုတ်ပန်ဆိုင်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ညီနောင်မဟာမိတ်အဖွဲ့ရဲ့ Operation 1027သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိန်ဒီနဲ့ကျူကုတ်ပန်ဆိုင်၄မြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ်။နောင်ကျိုမြို့နယ်ဘက်မှာတော့စစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ TNLA တအောင်ပလောင်ရဲ့ဒီ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့မြေပြင်စစ်ကူထက်၄ကြောင်း၃တိုက်ခတ်မှုတွေပိုလုပ်လာနေပါတယ်။တစ်ချိန်တည်းမှာပဲတောင်ပိုင်းကရင်ပြည်နယ်ကော့ကရိတ်နဲ့ကြာရင်စိတ်ကြီးဒေသတွေမှာလည်းKNLA ကရင်ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်ခင်ဗျာတရုတ်ဝန်ကြီးချုပ်ဟောင်းလီကက်ချင်းရဲ့ဇာပနအခမ်းအနားကိုရဲအင်အားထူထူထပ်ထပ်ချလာပြီးဂျာသာပတိနေမှာပဲအကျဉ်းယုံကျင်းပနိုင်ခဲ့ပါတယ်အာတူဘအိမ်သွားရအဝင်ထက်လမ်းတွေကိုလုံခြုံရေးတင်းကျပ်ထားခဲ့တာပါသူ့အယုံလောင်းကိုတော့တရုတ်နိုင်ငံခေါင်းဆောင်တွေညှို့နှံလေးရှိတဲ့ဘာဘောင်ရှန်တော်လိုင်းရေးစစ်တင်းကြိုင်းမှာပဲမြုံတန်လိုက်တာပါဝင်းရုပ်လီကိုနောက်ဆုံးကာရဝါပြဖို့ရာပေါင်းများစွာသောပြည်သူတွေတင်းကြိုင်းအနီးအနားမှာစုယုံစောင့်ဆိုင်နေကြပြီးလူတွေစုပြုံတိုးရာကနေမငြိမ်မသက်မှုတွေပေါ်ပေါက်လာမှာကိုစိုးရင်တဲ့အတွက်ဒီဇာပနအခမ်းအနားကိုတရုတ်အစိုးရကအခုလိုတင်းတင်းကြပ်ကြပ်ကန့်တွယ်ပုံရတယ်လို့အကဲခတ်တွေကမြင်ပါတယ်အခုလိုဝင်းကြီးချုပ်ဟောင်းလီရဲ့ဇာပနအခမ်းအနားမှာပြည်သူတွေလာရောက်စုယုံပြတာကတိုင်းပြည်ကိုတင်းကျပ်စွာအုပ်ချုပ်နေတဲ့သဘောထားတင်းမာသူတရုတ်သမ္မတရှီကျင်းပင်အပေါ်မကြေနပ်ကြောင်းပြသဖို့ကြိုးစားရရောက်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါကြောင့်ရှီကျင်းပင်အစိုးရကိုစိန်ခေါ်တဲ့လူထုလှုပ်ရှားမှုတွေအထိဖြစ်မလာရအောင်တရုတ်အာဏာပိုင်တွေကဒီဇာပနအခမ်းအနားကိုတင်းကျပ်စွာကန့်တွယ်နေပုံရတယ်လို့ဟောင်ကောင်နဲ့ထိုင်ဝမ်အခြေစိုက် Freedom House အဖွဲ့ရဲ့တရုတ်ပြည်ဆိုင်ရာသုတေသီဝန်ကသုံးသပ်ပါတယ်။လီကချင်းဟာဝန်ကြီးချုပ်တာဝန်ကိုအနားယူလိုက်ပြီးလအတန်ကြာမှာနှလုံးဖောက်ပြန်တဲ့ဝေဒနာနဲ့အောက်တိုဘာ29ရက်နေ့တုန်းကကွယ်လွန်သွားခဲ့တာပါ သူဟာ2013ကနေ23အထိ10နှစ်တာကာလအတွင်းတရုတ်ပြည်ရဲ့ဒုတိယမြောက်အာဏာရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာငိုရှိပြီးသားနျူကလ িয়ার လက်နက်စမ်းသပ်ခွင့်တားမြစ်ချက်ကိုဖယ်ရှားလိုက်တဲ့ဒီမူကြမ်းတရက်ကိုရုရှားသမ္မတပူတင်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ရုရှားရဲ့ဒီခြေလှမ်းက CDBD လို့ခေါ်တဲ့နျူကလ িয়ার စမ်းသပ်မှုတားမြစ်ရေးနိုင်ငံတကာသဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်ပေမဲ့အမေရိကန်သမ္မတအိမ်ဘျူရိုရဲ့ဒီနျူကလ িয়ার လက်နက်စမ်းသပ်မှုရပ်တည်ချက်ပေါ်မှာရောင်းမြန်ဟလိုက်တာမျိုးဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်CDBD စာချုပ်ထဲမှာအမေရိကန်ကလက်မှတ်ထိုးထားပေမဲ့လက်တွေ့ကျင့်သုံးမှုအတည်ပြုထားတာမျိုးတော့မရှိသေးပါဘူးဒီစာချုပ်မှာလက်မှတ်ထိုးထားတဲ့အခြား9နိုင်ငံဖြစ်တဲ့တရုတ်အီရန်အစ္စရေးအီဂျစ်မြောက်ကိုရီးယားအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေဟာလည်းလိုက်နာကျင့်သုံးတာမျိုးမရှိသေးဘူးလို့ဆိုပါတယ် CDBD စာချုပ်ကိုဆက်မလိုက်နာဖို့ဆိုတဲ့မူကြမ်းကိုပြီးခဲ့တဲ့အောက်တိုဘာလတည်းရုရှားလွှတ်တော်နှစ်ရက်စလုံးကဆုံးဖြတ်အတည်ပြုပေးခဲ့ပြီးသမ္မတပူတင်လက်မှတ်ထိုးမဲ့အဆင့်ထိစောင့်လာခဲ့ကြတာပါရုရှားရဲ့ဒီလက်တုံ့ပြန်ချက်ကယူကရိန်းဘက်ကနေကူညီနေတဲ့ NATO အပါအဝင်အနောက်နိုင်ငံတွေကိုပြင်းထန်တဲ့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ်ဆယ်စုနှစ်နှစ်ခုကြာရပ်ဆိုင်ထားခဲ့တဲ့နျူကလ িয়ার စမ်းသပ်မှုကိုရုရှားကပြန်ဆမယ်ဆိုပေမဲ့ဘယ်တော့လုံးမလဲဆိုတာကိုတော့မသိရသေးပါဘူးအမေရိကန်ပြည်ထောင်စုကနျူကလ িয়ার စမ်းသပ်မှုအသစ်တွေထပ်မလုပ်သေး၍ရုရှားကလည်း CTBD စာချုပ်ကိုလေးစားလိုက်နာသွားမှာပါလို့ရုရှားလက်ထောက်နိုင်ငံသား၏ဝန်ကြီးရိုက်ဘော့ကပြီးခဲ့တဲ့လတည်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုတလက်တင်ပြပေးသွားပါမယ်ဂါဇာပြည်ပခန့်နဲ့ယူကရိန်းစစ်ပွဲလို့ကိစ္စရက်တွေမှာကမ္ဘာကအာရုံစိုက်နေတဲ့အချိန်မြန်မာပြည်အလားလာပဲလို့ဖြစ်လာနိုင်တယ်လို့ဆိုတာသုံးသက်ထားတဲ့သတင်းဆောင်ပါအရင်ဆုံးတင်ပြပေးပါမယ်နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဂါဇာဒေသပြည်ပခန့်နဲ့ယူကရိန်းစစ်ပွဲကြေကြောက်ဒီအမေရိကန်ရုရှားတရုတ်အားပြိုင်မှုတွေကြားမှာအာဆီယံအဖွဲ့ဝင်တွေအနေနဲ့မြန်မာပြည်အချက်အလက်နဲ့ပတ်သက်လို့မတူညီတဲ့ယက်တီချက်တွေနဲ့အကျိုးစီးပွားရောရှက်လာတယ်လို့သုံးသက်ယူဆမှုတွေရှိနေပါတယ်ဒါပေမဲ့အာဆီယံဒေသအတွက်ကတော့မြမအရေးကသာတက်ရောက်မှုကြီးလာနိုင်တယ်လို့ရှေ့တောင်အာရှရေးရာကျွမ်းကျင်သူတို့ကယူဆပါတယ်။ဒီအကြောင်းကိုငင်းချန်ရေးကမေးမြန်းဆွေးနွေးတင်ပြထားပါတယ်ရှင်
။ကမ္ဘာပေါ်မှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲကြီးတွေကမြမဒီမိုကရေစီနဲ့လွတ်မြောက်ရေးကိုလွှမ်းမိုးနေကမြမအရေးကပြည်လူစုခံနေရတဲ့ဆိုပြီးမြမလူထုကယူဆထားကြပါတယ်။မြမနိုင်ငံမှာစစ်တပ်က2021ခုနှစ်ကအနာသိမ့်ပြီးနောက်ပိုင်းအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းတာအဲဒီနောက်ယူကရိန်းကိုရုရှားကကျူးကျော်လာတခါအခုနောက်ဆုံးအစ္စရေးဟားမတ်ပြည်ပခဖြစ်ခဲ့ပြီးနိုင်ငံတကာမျက်နှာစာနဲ့မီဒီယာတွေမှာဒီအကြောင်းအရာတွေကပဲလွှမ်းမိုးနေတာကလည်းလက်တွေ့မှာအမှန်ဖြစ်နေတာပါဒါပေမဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့နောက်ဆက်တွဲလက်နက်ကိုင်ပြည်ပခကဒေသတွေမှာအကျိုးဆက်တွေခံရလို့ဒေသဆိုင်ရာစုအဖွဲ့ဖြစ်တဲ့အာဆီယံအနေနဲ့တော့မြန်မာအရေးကိုပဲဦးစားပေးရမယ်လို့ Lowy Institute သုတေသနဖွဲ့ကရှိတောင်အရှရေးရအထူးပြုလေ့လာနေသူသူတေသီဒေါက်တာရမင်ရခုတ်ကသုံးသပ်ပါတယ
် I think the Myanmar crisis have impacted certain ASEAN country more than others
for example မြန်မာအကြတဲ့ကတခြားနိုင်ငံတွေထက်အာဆီယံနိုင်ငံတချို့ကိုပိုပြီးသက်ရောက်မှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဥပမာမလေးရှားမှာဆိုရင်သူတို့မှာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေအတော်များများရှိပါတယ်လွန်ခဲ့တဲ့ရက်ပိုင်းကပဲမလေးရှားနိုင်ငံခေါင်းဆောင်တချို့နဲ့ကျွန်တော်စကားပြောပြပါတယ်အခုဖြစ်နေတဲ့ပါလက်စတိုင်းအခြေအနေတွေကိုဆွေးနွေးကြရင်လည်းဒုက္ခသည်တွေအရေးကြောင့်သူတို့အနေနဲ့မြမအရေးကိုစဉ်းစားရမယ့်ကိစ္စရလို့ပြောပါတယ်။ဒါကြောင့်အာဆီယံအနေနဲ့မြမအကြတဲ့ကိုစိုးရင်စရာအကြောင်းရင်းဖြစ်ဆက်လက်ရှုမြင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတချို့ကိုတိုက်ရိုက်တက်ရောက်မှုရှိနေလို့ပါ။ဒါကြောင့်အာဆီယံအတွက်ဆိုရင်တော့အရှိအလယ်ပိုင်းဒေသပြဿနာအခြေအနေတွေကမြမအကြတဲ့ကိုလွှမ်းမိုးနေတယ်လို့ကျွန်တော်မမြင်ပါဘူး။
ဒါပေမဲ့နိုင်ငံတကာမျက်နှာစာမှာမြမအရေးကအာယုံဆက်ခံရမှုအားနည်းနေတယ်ဆိုတာကိုတော့သူကသဘောတူပါတယ်။တစ်ဖက်မှာလည်းလက်ရှိအကျပ်တဲမှာမြမစစ်တပ်အပေါ်ပိုးထိရောက်တဲ့ဒေတာတွေနဲ့နိုင်ငံတကာရဲ့ပိတ်ဆို့ရေးယူမှုတွေဖြစ်လာနိုင်ပြီးငြိမ်းချမ်းရေးလမ်းစဖြစ်လာနိုင်တယ်လို့ဒေါက်တာရက်ကွတ်ကရှုမြင်ပါတယ
်။ They may tighten the financial flow
ကျွန်တော်မြင်တာကတော့မြမစစ်တပ်ရှင်သန်အောင်ကူညီပေးတဲ့ငွေကြေးစည်းစိမ်မှုကိုချုပ်ကင်နိုင်ပါတယ်။စင်ကာပူဖြစ်စဉ်ကိုဥပမာအနေနဲ့ပြောရရင်ဒီနှစ်ထဲမှာစင်ကာပူဘဏ်တစ်ခုက မြန်မာစစ်တပ်နဲ့ချိတ်ဆက်ထားတဲ့အကောင့်တွေကိုပိတ်ပစ်လိုက်ပါတယ်။ရရှိမာဒီလိုပါဝင်လာတဲ့နိုင်ငံတွေပုံများလာပြီးစစ်အစိုးရကိုပံ့ပိုးပေးတဲ့ဗဏ္ဍာရေးစနစ်တွေကိုပိတ်လိုက်တာနဲ့အမျှစစ်တပ်ဘက်ကအခြေအနေတွေကိုပြန်သုံးသပ်ပြီးစစ်ဆက်ဆွေးနွေးဖို့တွန်းအားဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ငြိမ်းချမ်းရေးအတွက်ညှိနှိုင်းမဲ့သကဝိုင်းတွေစီရောက်သွားနိုင်ပါတယ်။
အာဏာရှင်အုပ်ချုပ်မှုတိုင်းရဲ့ရှင်တန်ရေးကငွေကြေးအပေါ်မူတည်နေပြီးဒီရန်နေရအသက်ဆက်နိုင်မှုထောက်ကူဖြစ်စေတဲ့ငွေကြေးလမ်းကြောင်းတွေကိုဖြတ်တောက်ပစ်နိုင်ရင်ငြိမ်းချမ်းရေးလမ်းကြောင်းပေါ်ရောက်လာနိုင်မယ်လို့ဆိုပါတယ်။လက်နက်တွေဝယ်ဖို့ပတ်စံမရှိရင်စစ်ပွဲတွေဆက်တိုက်လို့မဖြစ်နိုင်တော့ဘူးလို့သူကထောက်ပြပါတယ်။တစ်ဖက်မှာလည်းနိုင်ငံတကာပိတ်ဆို့ရေးယူမှုတွေမှာဟာကွက်တချို့ရှိနေပြီးမြန်မာစစ်တပ်အနေနဲ့2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံတကာကနေဆက်လက်နဲ့ပစ္စည်းတွေဆက်လက်ဝယ်ယူနိုင်နေတာပါကုလသမဂ္ဂရဲ့အစီရင်ခံစာတွေအရအနည်းဆုံးဒေါ်လာ1ဘီလီယံပိုးလက်နက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေတင်သွင်းနိုင်ခဲ့တာကိုတွေ့ရပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့မေလအစီရင်ခံစာမှာဖော်ပြထားချက်အရဆိုရင်မြန်မာအနာသိစစ်တပ်ကိုဒီလိုစစ်ဖက်ပစ္စည်းရောင်းချမှုမှာပါဝင်ပတ်သက်နေတဲ့ကွန်ရက်တွေကုမ္ပဏီတွေဟာရုရှားတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယနိုင်ငံတွေမှာလှုပ်ရှားလက်ပတ်တာတွေ့ရတယ်လို့ဆိုပါတယ်။ဒေါက်တာယက်ကွတ်ကတော့ဆက်လက်နဲ့ပစ္စည်းရောင်းချတာကဝင်ငွေကောင်းတဲ့အလုပ်တစ်ခုလို့ဆိုပြီးမြန်မာပေါ်ပိတ်ဆို့ရေးယူမှုတွေလှုပ်ထားတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့မိတ်ဆွေနိုင်ငံလည်းဖြစ်တဲ့အစ္စရေးနဲ့မြန်မာစစ်တပ်ကြားကဆက်နွယ်မှုတချို့ကိုထောက်ပြပါတယ်။
One thing I'm quite surprised that despite the UN sanctions or
Kuala Lumpur ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်ဆီယနာရှင်တွေကိုလက်နက်ရောင်းချမှုပြင်ပင်ထားပေမဲ့ Israeli ကုမ္ပဏီတချို့ကမြန်မာစစ်တပ်အတွက်လက်တွေ့မြေပြင်ကစစ်ရေးအားထုတ်မှုတွေမှာအထောက်ပံ့ဖြစ်မဲ့စစ်ပစ္စည်းနဲ့အစိတ်ပိုင်းတချို့ရောင်းချနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုကျွန်တော်အံ့ဩမိပါတယ်မြန်မာတပ်မတော်မှလိုအပ်နေတဲ့အရာတွေရှိပြီး Israeli ဘက်မှကဒါကိုပံ့ပိုးပေးနိုင်လို့ဒါကစီးပွားရေးလုပ်ငန်းကောင်းတစ်ခုဖြစ်နေပါတယ်လက်နက်ပစ္စည်း hardware တွေအပြင်2021ခုမှာ Israeli ကုမ္ပဏီတစ်ခုကမြန်မာကိုထောက်လိုင်းရေးသုံး spyware ရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ဥပါတယ
်ပြီးခဲ့တဲ့နှစ်တွေတွင်ဖြစ်ပျက်တွေကိုပြန်ကြည့်ရင်မြန်မာစစ်တပ်တွေအာဏာတည်မြဲရေးမှရေးပါတဲ့လေကြောင်းအင်အားကိုဆက်လက်ထိန်းသိမ်းထားနိုင်မှုပံ့ပိုးကူညီရမှာအစ္စရေးကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့လည်းသူကထုတ်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစ္စရေးကုမ္ပဏီတစ်ခုကမြန်မာစစ်တပ်အတွက်လေရင်ဆက်ဆက်ပစ္စည်းအစိတ်ပိုင်းတချို့ထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုဒေါက်တာယက်ကွတ်ကဥပမာပေးပါတယ်ကမ္ဘာနိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်တရုတ်ရုရှားကြားအပြိုင်ချက်နဲ့နိုင်ငံတကာကတင်းမာမှုပြိပခတွေကြားမှာမြမအရေးအခင်းအကျင်းကလည်းအခုလိုနိုင်ငံအသီးသီးရဲ့မတူညီတဲ့ရည်တည်ချက်နဲ့အကျိုးစီးပွားတွေရော့ရှက်နေပါတယ်ဒီအနေအထားမှာဒေတာတွေအဖွဲ့ဖြစ်တဲ့အာဆီယံရဲ့အခန်းကဏ္ဍကအရေးပါတယ်လို့သုံးသပ်ကြပြီးမြမအရေးအာဆီယံဗဟိုပြုချဉ်းကပ်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းထောက်ခံနေကြပါတယ်ဒါပေမဲ့ပိတ်ဆို့အရေးယူပြစ်ဒဏ်ချမှတ်တာမျိုးမှာအာဆီယံအနေနဲ့သတိကြီးကြီးထားသလိုအာဆီယံအဖွဲ့ဝင်အများပြားကမြမအရေးစိုးရင်ချက်တွေမကြာခဏထုတ်ပေါ်ပြောဆိုနေကြပေမဲ့အာဆီယံအသုံးပြုတဲ့နည်းလမ်းကတော့တိမ်တိမ်မွတ်မွတ်ချင့်ကပ်လေရှိတာပါအကြက်တဲကိုဖြည့်ရှင်းရမှာအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုအလေးပေးကတန်တမာရေးရာကြိုးပမ်းချက်ကိုအဓိကအားပြုပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမြမအရေးပေါ်တညီတညွတ်တဲ့သဘောထားလည်းမရှိကြလို့ပိတ်ဆို့ရေးယူမှုမှာတော့ကန့်သက်တွေရှိနေပါတယ်။ဒေါက်တာယက်ကွတ်ကတော့တချို့သုံးသပ်ကြတဲ့အာဆီယံအနေနဲ့မြမရေးမှာပိုးတက်မှာပြတ်သားဖို့လိုတယ်ဆိုတာကိုဘလို့ပုံစံရက်တည်ချက်နဲ့ဘလို့ရေးယူမှုလုပ်ရလဲလို့ပြန်လည်မေးခွန်းထုတ်ပါတယ
်။ You can't expect ASEAN to move in militarily.
ASEAN ကိုစီးရရေးယူလှူရှားဖို့မျှော်လင့်လို့မရပါဘူး။နောက်တစ်ခုကဆက်အာဏာရှင်တွေကိုလုံးဝအဆက်အသွယ်ချက်တောက်ထားလို့လည်းမရပါဘူး။တီတွေးဆက်ဆံမှုတွေကတစုံတရာအတိုင်းအတာတစ်ခုတည်းရှိဖို့လိုပါတယ်ကျွန်တော်နားလေတလို့ပြောရရင်တော့အာဆီယံဟာစစ်ဘက်အဆင့်မှာဆီယနာရှင်တွေနဲ့တီတွေးဆက်ဆံနေရစေဖြစ်ပြီးစစ်တပ်ချင်းအဆက်အသွယ်ရှိပါတယ်ဒါကအရေးကြီးပါတယ်တမတော်ကညီညာရေးလမ်းကြောင်းကိုသွားမယ်ဆိုရင်သူတို့ကိုလင်းလင်းမြန်မြန်နဲ့တီတွေးဆက်ဆံပြီးလက်တွေ့ညီညာရေးပေါ်ဆောင်နိုင်ဖို့လမ်းကြောင်းတစ်ခုဖွင့်ထားဖို့လိုပါတယ်သူတို့ကိုလုံးဝအဆက်ဆံမလုပ်ပဲဖြတ်ထားလိုက်မယ်ဆိုရင်သူတို့ကိုလွှမ်းမိုးနိုင်ဖို့ဖြတ်တယ်လို့နောက်ဆက်တွဲအနေနဲ့သူတို့ကိုထိတွေ့ဆက်ဆံဖို့ကအရန်ခက်ခဲသွားပါလိမ့်မယ
်လက်ရှိမှာတော့မြန်မာအာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့မြန်မာရေနံနဲ့တန်းငွေလုပ်ငန်းအပေါ်အောက်တိုဘာ31ရက်စွဲနဲ့ထုတ်ပြန်ထားတဲ့အမေရိကန်ရဲ့ကန့်သက်အရေးယူမှုအပါအဝင်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကအချိန်တိုးမြှင့်လှုပ်ဆောင်လာနေပါတယ် တစ်ဖက်မှာလည်းမြန်မာစစ်တပ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်ဒေါ်လာရေးအင်အားစုတွေရဲ့စစ်ရေးအရှိန်မြင့်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာပါဒေါက်တာရက်ကွတ်ကတော့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်မြန်မာလူထုခံစားနေရတာကဝမ်းနည်းစရာဖြစ်ပြီးမြန်မာအရေးချက်ချင်းဖြေရှင်းနိုင်မှုလိုတယ်လို့ဆိုတာအရက်သားတွေကိုစစ်တပ်ကပြစ်မှတ်ထားနေတာကိုရပ်တန့်နိုင်မှုကအရေးကြီးဆုံးပဲလို့ထောက်ပြထားပါတယ်ခင်ဗျာ
ကာဇာပြည်ပခါရေးကဘာကအယုံဆိုင်နေတဲ့အချိန်မြန်မာရေးအာဆီယံချင်းကပ်မှုနဲ့အလားအလာတချို့ကိုကိုငင်းချမ်းရေးကစူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီလထဲမှာဒီအမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိနေတဲ့ APEC ထိပ်သီးဆွေးနွေးပွဲအကြောင်းကိုတလဲတင်ပြပေးပါမယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဒီနိုဝင်ဘာလထဲမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကုန်သွယ်ရေးမူဝါဒတွေနဲ့ထုတ်လုပ်မှုလုပ်ငန်းတွေတိုးလှုပ်လာနေတာနဲ့အမျှ APEC အဖွဲ့ဝင်နိုင်ငံတွေလည်းဒီအမေရိကန်ကုန်ထုတ်လုပ်မှုခံနာမှာရင်းနှီးမြှုပ်နှံမှုတိုးလှုပ်ဖို့အမေရိကန်ကဆွဲဆောင်နေတယ်လို့ကုန်သွယ်ရေးပညာရှင်တွေကသုံးသပ်ပြောဆိုကြပါတယ်။ VOA သတင်းတော် Jessica Stone ပေးပို့တဲ့သတင်းလွှာကိုတော့မက်အီတန်စင်ကတင်ပြပေးပါမယ်ရှင်
။ Arizona, Ohio နဲ့ New York ပြည်နယ်တွေမှာတပိုင်းလျက်ကူ Semiconductor စက်ရုံတွေ၊ Georgia ပြည်နယ်မှာနေဆွဲအင်ဆိုလာပြားစက်ရုံတွေကော်လာရာဒိုပြည်နယ်မှာလေတလက်စေယုံတွေစသဖြင့်အမေရိကန်မျိုးပေါ်မှာစောက်ထားပါတယ် Reshoring Institute အဖွဲ့ရဲ့အကြီးအကဲ Rosemary Coates ကတော့အမေရိကန်ပြည်အောင်စုအတွင်းမှာကုန်ထုတ်လုပ်မှုတိုးလှုပ်ဖို့ကိုအားပေးနေပါတယ်
Yeah, well, we are in a what we call a manufacturing super cycle
ကုန်ထုတ်လုပ်မှုထူးလုံးဆောင်တဲ့ကာလကိုရောက်နေပြီလို့ပြောလို့ရပါတယ်စေယုံစောက်ဖို့မြေရောင်းဝယ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုကဒီနှစ်ထဲမှာ30ရာခိုင်နှုန်းတက်နေပါတယ်ဆောက်လို့ရေလုပ်ငန်းလုပ်တဲ့သူတွေနဲ့ကျမစကားပြောဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီဟောပြောဝဲကြီးတစ်ခုမှကျမတက်ပြီးပြောခဲ့ပါတယ်။ဆက်မှုကဏ္ဍဆောက်လို့ရေအတိုင်းဝိုင်းမှာအားလုံးစိတ်လုံရှားနေကြပါတယ်ရှင့
်။လက်ရှိသမ္မတဘိုင်ဒန်အစိုးရလက်အောက်မှာချထားတဲ့ဘီလီယံဒေါ်လာနဲ့ချီတန်တဲ့ကုန်ထုတ်လုပ်မှုဆိုင်ရာဆွဲဆောင်မှုတွေနဲ့အရင်သမ္မတထရမ့်လက်အောက်မှာချခဲ့တဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေနဲ့ကုန်သွယ်ကွန်ကောက်ခံမှုတွေကြောင့်အမေရိကန်ပြည်တွင်းမှာကုန်ထုတ်လုပ်မှုတိုးနေတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ထိုက်ဆာရဲ့ပြောခွင့်ရဂျေမစ်ဆန်ဂရီယာကအခုလိုပြောပါလေ
We have to recognize that the Trump administration passed a new NAFTA
မြောက်အမေရိကတိုက်လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် NAFTA အသစ်ကို Trump အစိုးရလက်ထက်မှာအတည်ပြုလိုက်တာနဲ့တရုတ်တင်သွင်းခွင့်တိုးလိုက်တာကြောင့်မော်တော်ယာဉ်အပိုပစ္စည်းတွေတရုတ်ကနေတင်သွင်းဖို့အားမပေးဘဲအမေရိကန်ပြည်ထောင်စုမှာပဲကုန်ထုတ်လုပ်မှုတိုးဖို့အားပေးတယ်ဆိုတာကိုတော့ကျွန်တော်တို့အတိအမှတ်ပြုမှဖြစ်မှာပါ
သမ္မတဟောင်းထရမ့်လက်ထက်မှာချခဲ့တဲ့တရုတ်ကုမ္ပဏီစီတွေအပေါ်မှာတင်သွင်းခွန်ကောက်တာနဲ့ဟွာဝေးလိုမျိုးတရုတ်ကုမ္ပဏီတွေစီကိုအမေရိကန်နည်းပညာတင်ပို့မှုပိတ်ပင်ထားတာတွေကိုလက်ရှိသမ္မတဘိုင်ဒန်ကဆက်ပြီးတော့ထားထားပါတယ်။အမေရိကန်ပြည်တွင်းမှာစမ်းသစ်နိုင်ဖို့နဲ့အမေရိကန်လုပ်သားတွေကိုကာကွယ်ပေးဖို့ကုန်သွယ်ရေးကန့်သက်ချက်တွေနဲ့တခြားမူဝါဒတွေကိုဘိုင်ဒန်ရောထရမ့်အစိုးရကပါထောက်ခံပြီးတော့လှုံ့ဆော်နေတာဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းထိုင်ကရှင်းပြပါတယ်။
So whether that's through supply chains, through coordinating defenses against...
ကုန်စည်စီးဆင်းမှုကတဆင့်ဖြစ်စေ၊မမျှတာတဲ့မူဝါဒတွေကိုပြင်ဆင်မှုကဖြစ်စေ၊ကြုံတွေ့တဲ့စိန်ခေါ်မှုတွေကိုပိုမိုကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ဖို့လှုံ့ဆော်နေပါတယ်
။ APEC အဖွဲ့ဝင်နိုင်ငံတွေကြားမှာဆွေးနွေးနေတဲ့ Indo-Pacific စီးပွားရေးမူပေါင်း IPEF မှာ American ကုန်သွယ်ရေးအနေအထားသစ်ပေါ်လွင်တဲ့အကြောင်း Jameson Greer ကပြောပါတယ်။အရင်တော့ကကုန်သွယ်ရေးသဘောတူညီချက်တွေလိုမဟုတ်ဘဲနဲ့ IPF ကတိကျတည်ကြတဲ့ခြေလှမ်းတွေနဲ့ကုန်သွယ်ရေးတိုးမြင့်မှာဖြစ်တဲ့အကြောင်းကိုလည်းသူကပြောပါလေ
I think that we do have a new approach now and I think you know
အခုချင်းကပ်ပုံအသိရှိပြီလို့မြင်ပါတယ်ကုန်သွယ်ရေးကိုစန့်ကျင်တဲ့ချင်းကပ်ပုံမျိုးမဟုတ်ကာကွယ်မှုစံတဲ့ချင်းကပ်ပုံမျိုးလည်းမဟုတ်ဘဲလက်တွေ့ကျတဲ့ချင်းကပ်မှုမျိုးဖြစ်ဖို့မျှော်လင့်ပါတယ်
ဝယ်သူတွေနဲ့နှီးတဲ့အရာမှာကုန်ထုတ်လုပ်ခြင်းအပြင်တည်ယူပို့ဆောင်ရမှာကာဗွန်တန်းငွေထုတ်လုပ်မှုနည်းတဲ့နည်းလမ်းနဲ့ခေတ်သစ်အမေရိကန်ကုမ္ပဏီတွေချင်းကပ်ဖို့အသင့်တော်ဆုံးပဲဆိုပြီး Rosemary Coates ကပြောတာပ
ါ Shorten global supply chains
ကမ္ဘာကုန်စည်စီးဆင်းမှုလမ်းကြောင်းကိုတိုးလိုက်ရင်ကာဗွန်ထုတ်လုပ်မှုနှုန်းကိုလည်းလျှော့ချနိုင်မှာပ
ါ Made in America အမေရိကန်နိုင်ငံထုတ်ပစ္စည်းတွေပိုများမဲ့အနာဂတ်ကိုမျှော်မှန်းနေရလဲဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီလထဲမှာကျင်းပဖို့ရှိနေတဲ့ APEC ထိပ်သီးဆွေးနွေးပွဲအကြောင်းနဲ့ပတ်သက်ပြီးတော့မအီတန်စင်ကတင်ပြပေးသွားတာပါ။ရွှေ့ပြောင်းခိုလုံနေထိုင်သူတွေရေကင်တွေဖို့အတွက်ဂျာမနီအစိုးရချိုးဖောက်နေရတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်။တ တခြားဥရောပနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေလိုပဲဂျာမနီနိုင်ငံဟာရွှေ့ပြောင်းနေထိုင်လူတွေဝင်လာကြတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ဒါကိုဥပဒေတရက်ပြဋ္ဌာန်းပြီးဖြေရှင်းနိုင်ဖို့ဂျာမနီအစိုးရကကြိုးပမ်းနေတဲ့အကြောင်းကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးဥတည်မောင်တန်းကတင်ပြပေးပါမယ်ရှင်
။ရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တသန်းအပြင်ဂျာမနီနိုင်ငံမှနိုင်ငံရေးခိုးလုံခွင့်ရှောက်ချကြသူတွေကတိုးစက်တဲ့တိုးလာတာကြောင့်ယာယီခိုးလုံရာစခန်းတွေမှာဒုက္ခသည်တွေနဲ့ပြည့်နေပါတယ်။ဒါကဂျာမနီတလောမှာကြုံနေကြရတဲ့ပြဿနာပါ။ဒီဇင်ဘာနဲ့ပြည်내စစ်တာဝန်ရှိသူတွေဟာဘူးဆိုအစီကဘတ်ဂျက်ချထားပေးဖို့ပို့တောင်းဆိုနေကြပါတယ်။အောက်ခြေမှာဒီပြဿနာကိုရင်ဆိုင်နေရတဲ့ရဲရရှိဖရက်မဲလက်ကအခုလိုပြောပါတယ်
။ Wir haben in den letzten Wochen also so seit Sommer einen kontinuierlichen Anstieg von
Menschen. တွေ့ကြတဲ့ဝင်လာကြတဲ့သူတွေကိုဖမ်းမိတာကလွန်ခဲ့တဲ့အပတ်တွေမှာတောက်လျှောက်တက်နေပါတယ်။ကျွန်တော်တို့ဟာနေ့စဉ်ကြုံတွေ့နေကြရတာပါလူအုပ်လိုက်တနေရာရာမှာချသွားပါတယ်တခါတလေအယောက်30အထိရှိပါတယ်ဒါမှမဟုတ်အဖွဲသေးသေးလေးတွေအဖြစ်တွေ့ရပါတယ
်ဒီလူဝင်မှုပြဿနာကနိုင်ငံရေးဖြစ်လာပါတယ်အောက်တိုဘာ29ပြည်နယ်ရွေးကောက်ပွဲသုံးခုမှာ conservative အတိုက်ခံအုပ်စုကနှစ်ခုမှာအနိုင်ရရှိတော့ခဲ့ပါတယ် Olaf Scholz အစိုးရကအဆိုပြုချက်တရဆုံးဖြတ်လိုက်တာကိုပြည်ထောင်ဝင်ကြီး Nancy Faeser ကလူဝင်ဘာလတည့်ရနေမှာအခုလိုပြောပါတယ
် Nach unserem Vorschlag von heute gilt künftig dass Asylbewerber nach frühestens 3
ဒီကနေ့ဆိုပြုချက်အရနိုင်ငံရေးခေလွန်ခွင့်ရှောက်ထားသူတွေကိုအစောဆုံး3လနောက်အကြဆုံး6လမှာအလွတ်လွတ်ခွင့်ပေးပါလိမ့်မယ်ဒါအပြင်ယာယီနေထိုင်ခွင့်ရသူတွေကိုအလွတ်လွတ်ခွင့်လက်မှအနာဂတ်မှာထုတ်ပေးတာသဘောတူဖို့လည်းကျမတို့တောင်းဆိုထားပါတယ်တချိန်တည်းမှာပဲလုံခြုံစိတ်ချရတဲ့တိုင်းပြည်ကလာတဲ့သူတွေနိုင်ငံရေးခေလွန်ဖို့အကြောင်းမခိုင်လုံတဲ့သူတွေဒါမှမဟုတ်ကိုဘသူဘဝမပြတ်နိုင်တဲ့သူတွေကိုတော့အလုံးလုံးခွင့်ပြုမှာမဟုတ်ပါဘူ
းပြီးခဲ့တဲ့လတုန်းကဝင်းကြီးဖေဇာကဂျာမနီအရှေ့ပိုင်းပိုလန်နဲ့ချက်သမ္မတနိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးကိုအားပြေးလိုက်ပါတယ်နိုင်စာမြေကူတန်လန်းတရမှာကြုံရရပုံကိုYeah, ja, she Frank Malika အခုလိုပြောပြပါတယ
်။ Wir haben auch dementsprechend die Feststellung in Fahrzeugen. Also sprich hier ist jetzt die Person.
ဘောဒီနေတဲ့မှာလည်းသူတို့ကိုတွေ့ရတာပါပဲ။ဒီအဖွဲ့ဆိုရင်ပိုလန်ဘက်မှာချသွားခဲ့တာပါ။ယထာလန်တရားအတိုင်းသူတို့ကရှောက်လာကြတာပါ။ကျွန်တော်တို့လည်းဒီမှာတွေ့တာပါ။ဝင်ကားတွေနဲ့လည်းအုပ်စုလိုက်လာကြတာတွေ့ရပါတယ်။အမျိုးမျိုးပေါ့။မကြသေးခင်ရသက်တပတ်တွေအတွင်းကဆိုရင်လူတရာအထီထောင်ဖြစ်လာပါတယ်။တခါတလေတရားကြော်ပါတယ
်ကိုနိုင်ငံမှာအကြောင်းမျိုးမျိုးအရာအနည်းခက်လာကြတာအကြောင်းပြောင်းရွှေ့အခြေချလူကြသူတွေအတွက်လူခိုးသွင်းပေးတဲ့လုပ်ငန်းတွေလည်းရှိလာခဲ့ကြတာပါဒီလိုလှုပ်ဆောင်ကြသူတွေပေါ်တော့ဂျာမနီနိုင်ငံကပြင်းပြင်းထန်ထန်ကြိုက်တွယ်မှာကိုပြည်ထောင်ဝန်ကြီးကအခုလိုပြောပါတယ်
Die Bekämpfung der brutalen, rücksichtslosen und skrupellosen Schleuserkriminalität.
Yes, sir. အညာတာမဲ့မတမာတဲ့လူခိုးသွင်းရာဇဝတ်မှုတွေကိုတိုက်ဖျက်ရေးကကျမတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းမှာဒါကရာဇဝတ်မှုဖြစ်ပါတယ်။အနာဂတ်မှာလူခိုးသွင်းတာနဲ့ပတ်သက်နေတဲ့အမှုတွေအတွက်အ ਨੇ ဆုံးပြစ်ဒဏ်ကတစ်နှစ်ပါ။ခိုးသွင်းသူတွေကတော့တေးတန်းတက်တက်တကျွန်းတန်းဖြစ်နိုင်ပါတယ်။ဒီနီလန်းနဲ့လူခိုးသွင်းမှုနောက်ွယ်ကလူတွေကိုဖော်ထုတ်ပြီးမတမာတဲ့လူကုန်ကူးကွန်ရက်တွေကိုတိုက်ဖြတ်သွားမှာဖြစ်ပါတယ်
။အစ်စ်ရောက်လာတာကိုရှော့ချဖို့စူးစမ်းပြီးနိုင်ငံရေးခေလွန်ခွင့်မအောင်တဲ့သူတွေကိုပြန်ပို့ကြရမှာရွက်ကူအောင်လုပ်တယ်လို့ပဲဒုက္ခဒဲတွေအတွက်အလုပ်လုပ်နိုင်အောင်လဲအစိုးရရဲ့ဥပဒေချက်ကရည်ရွယ်ပါတယ်လို့ဝန်ကြီးချုပ်ရှော့စ်ကပြောပါတယ်။ရွှေပြောင်းနေထိုင်ကြသူတွေရဲ့အတိုင်ဝန်းဆိုင်ရာအလုပ်တွေကိုလုပ်နိုင်အောင်ဒီတန်တရာတာဝန်ရှိသူတွေကိုဒီဥပဒေချက်ကထောက်ကူပါလိမ့်မယ်လို့လဲဝိကြီးချုပ်ရှုစားဆိုပါလေဥရေချမ်းကိုပါလီမန်ကအတည်ပြုအောင်ပါပါကျွန်တော်တမောင်တတ်ပ
ါမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကို သပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ View American တန်ရဲ့နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင် Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24.50 နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါရှင်။ဥအောင်ခေရဲ့မြမအရေးသုံးသက်ချက်၊စမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထဲကမှအခုအရင်ဆုံးဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်မှာတော့ຫນွေဦးတော်လှန်ရေးကြောင့်ချင်းပြည်နယ်ပြောင်းလဲသွားပုံကိုဥအောင်ခေကရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အထူးတင်ပြပေးထားပါရရှင်။
စစ်ကောင်စီအာဏာမသိမ်းမီကချင်းပြည်နယ်မှာချင်းအမျိုးသားတပ်ဦး CNF ဆိုတဲ့တပ်ဖွဲ့တစ်ခုသာရှိပါတယ်။အင်းအား200လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီးဦးသိန်းစင်အစိုးရနဲ့ NCA အပြည့်ရသဘောတူချက်ရယူခဲ့ပါတယ်။အခုတော့ NCA ကိုလုံးဝလက်မခံတော့ပါဘူး။စစ်အာဏာသိမ်းမှုဟာချင်းပြည်နယ်အခြေအနေကိုလုံးဝပြောင်းလဲသွားစေပါတယ်။တူမီတနတ်ကစခဲ့တဲ့ချင်းတော်လှန်ရေးဟာနေနေအတွင်းကစ်မီလက်နက်ကင်တော်လှန်ရေးဖြစ်လာပါတယ်။ CNF အပြင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေနေရာအနှံ့ပြားမှာပေါ်လာပြီး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားပါတယ်။ဒါပေမဲ့ချင်းတော်လှန်ရေးဟာအဖွဲ့အစည်းတစ်ခုအောက်မှာမရှိဘဲမြို့နယ်နဲ့ဒေသကိုလိုက်ပြီးချင်းကာကွယ်ရေးတပ် CDF တွေပေါ်လာပါတယ်။ຫນွေဦးတော်လှန်ရေးမှာ CDF တပ်ဖွဲ့18ဖွဲ့ပေါ်ထွက်လာပါတယ်။ရှိဖွဲ့ကိုမြို့နယ်စုအရာဖွဲ့စည်းပြီးကိုးဖွဲ့ကိုဒေသလိုက်ဖွဲ့စည်းပါတယ်။ချင်းပြည်နယ်ကမြို့နယ်ကိုးခုအပြင်ချင်းတို့နေထိုင်ရာကလေးကဘော၊ကံကောမင်းတုံ၊ဇေတုတ်တရာစတဲ့ရခိုင်ရိုးမှအရှိန်ကျန်းမှလည်းချင်းတွေတော်လှန်ကြပါတယ်။ဒီအကြောင်းကိုမေလထုတ်အရာဝတီစာဆောင်မှာသူတေဗီကိုးဦးကအသေးစိတ်တင်ပြထားပါတယ်။
ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစီရေးကိုကဲမှုပေးနိုင်ဖို့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီ CJDC ကိုဖွဲ့စည်းထားပါတယ်။ဥက္ကဋ္ဌကတော့ CDF အတွင်းမှစလိုင်းထားရေးဆိုသူဖြစ်ပါတယ်။ချင်းလက်နက်ကင်တပ်များစုစည်းနိုင်ရေးညီညွတ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့အမိတ်ပေးစနစ်အားကောင်းစေရေးအတွက် CJDC ကပုံမှန်အစည်းအဝေးတွေကျင်းပပြီးဆောင်ရွက်နေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့ကလေးကဘော်နဲ့ဂံကောဒေသကချင်းလန်းတကင်တပ်ဖွဲ့တွေကို CJDC မှာစုစည်းထားနိုင်တယ်လို့ဆိုပါတယ်။ချင်း CDF တွေဟာဆက်ဆက်နေမြေဖြစ်တဲ့တမူးကလေးဂံကောတီလင်းကြောက်ထုနဲ့စောဒေသက PDF တွေနဲ့ပူးတွဲပြီးတိုက်ခိုက်တာမျိုးတွေလည်းရှိနေပါတယ်။နှစ်နှစ်ကျော်ကာလအတွင်းတူမီအဆင့်ကနေခိမိလက်နဲ့အဆင့်ကိုရောက်ရှိလာတဲ့ချင်း CDF ရဲ့စုပေါင်းအင်အားဟာ1000ဝန်းကျင်ကျော်ရှိမယ်လို့ခန့်မှန်းပါတယ်။
မင်းတမတူပီကားလန်းနဲ့ကလေးဟာခါကားလန်းတွေကိုစက္ကစအသုံးပြုလို့မရအောင်ချင်းတက်ဖွဲ့တွေကထိန်းချုပ်လာနိုင်တယ်လို့ဆိုပါတယ်။နှစ်နှစ်အတွင်းအာနာသိမ့်တက်ဟာအချိန်ပေါင်း600လောက်ချင်းပြည်နယ်မှာအတိုက်ခိုက်ခံရပါတယ်။ဒါပေမဲ့စက္ကစတက်ကိုတိုက်ခိုက်ရေးအပြင်ချင်းပြည်နယ်တိစောက်ရေးကိုလည်း CJDC ကဦးတည်တဲ့အတွက်ချင်းပဒိန်ရင်ရရှိရေးဟာလိုအပ်ချက်ဖြစ်လာတယ်လို့သူတေဒီကိုဦးကသုံးသပ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးအပေါ်အခြေခံပြီးချင်းမျိုးနွယ်အချင်းချင်းပေါင်းစည်းရေးကိုချင်းပဒိန်ရင်ကဆောင်ရွက်ပေးလိုက်မယ်လို့လည်းသုံးသပ်ပါတယ်။အခုအချိန်ထိတော့ချင်းပြည်နယ်မှာစက္ကစကတိုက်ရှို့လို့မရသေးပါဘူး
။အဖွဲ့တွေများပေမဲ့အချင်းချင်းဆက်ဆံရေးအဆင်ပြေတာဟာချင်းပြည်နယ်ရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အဖွဲ့တွေများလေလေစည်ရင်အားလေကောင်းလေလေဖြစ်နေပုံရပါတယ်။မကြသေးမီကပဲအရက်ဖက်အဖွဲ့အစည်း3ခုကမင်းတပ် CDF အတွက် AK-47 မောင်းပြန်တနတ်အလက်40လှူဒန်းကြောင်းခုံနုတုံချင်းသတင်းစာဆောင်မှာဖော်ပြပါတယ်။2021 AP လမှာမင်းတပ် CDF ကိုဖွဲ့စည်းပြီးတဲ့နောက်ပိုင်းနှစ်နှစ်အတွင်းတိုက်ပွဲ200ကျော်ဖြစ်ပွားပြီးစက္ကစတပ်သား450ကျော်သေဆုံးတယ်လို့သိရပါတယ်။မင်းတပ်တပ်ဖွဲ့ဝင်တွေက55ဦးကြာဆုံးခဲ့ပါတယ်။မကြာခဏတိုက်ခိုက်နေတာကြောင့်ချင်းပြည်နယ်ကကိုးမြို့နယ်မှာ80ရာခိုင်နှုန်းကို CDF CNF ပူးပေါင်းတပ်ဖွဲ့တွေကစိုးမိုးထားနိုင်ပြီလို့ CNF ပြောခွင့်ရပုဂ္ဂိုလ်စလိုင်းထက်နေကပြောဆိုကြောင်းကြားသိရပါတယ်။
စီရေးအရှိန်အဟုန်ရလာတာနဲ့အညီအုပ်ချုပ်ရေးဘက်ကအမိလိုက်နိုင်မှုအတွေ့ချင်းပြည်နယ်ကောင်စီမျက်နှာစုံကြီးအကျိုးအစည်းအဝေးကိုစက်တင်ဘာလ9ရက်က9ရက်နေ့အထိနေဆက်တနေရာမှာကျင်းပပါတယ် CNF ချင်းမျိုးသားတပ်ဦးချင်းပြည်နယ်လွတ်တော်မြို့နယ်ဒေသအဖွဲ့အစည်းစတာတွေကကိုယ်စားလှယ်တရားကျော်တက်ရောက်ကြပါတယ် Federal Democracy Charter နဲ့အညီချင်းပြည်နယ်ကို Federal Unit တစ်ခုအဖြစ်ပေါ်ပေါက်ရေးအတွက် NUG အစိုးရကကြိုးဆိုတယ်လို့ဆိုပါတယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေပေါ်ထွက်လာတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။များသောအားဖြင့်ကတော့ချင်း CDF တွေကပြည်သူ့အုပ်ချုပ်ရေးဖွဲ့ပြီးဝန်ဆောင်လုပ်ငန်းတွေကိုလုပ်နေတာကြောင့်ကျေးလက်ဒေသအများစုမှာဩဇာလွှမ်းမိုးမှုရှိတယ်လို့ပြောနိုင်ပါတယ်။စက္ကဆကတော့မြို့ပေါ်လောက်မှာပဲထိ ंछ ုံနိုင်တဲ့အခြေအနေရှိပါတယ်။စက္ကဆကလည်းမာရှယ်လော့ထုတ်ထားတော့တချို့မြို့တွေမှာစက္ကဆအုပ်ချုပ်ရေးနဲ့ပြည်သူ့အုပ်ချုပ်ရေးဆိုပြီးနှမျိုးရှိနေလို့လောက်ရကင်လာခက်ခဲတာမျိုးလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်ချင်းပြည်နယ်ကိုကိုကျမကိုဖန်တီးနိုင်မဲ့အခြေအနေတွေရောက်ရှိလာတာကတော့ထင်ရှားနေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်ပါရှင်ဦးအောင်ခင်နဲ့အတူကိုညံဝင်းအောင်ကတက်ဆက်ပေးခဲ့တာပါနွေပါလ3ရက်တောက်ကြနေမနက်ခင်းစီစဉ်နေကိုနားဆင်ကြည့်ရှုနေကြရတာပါအခုဆက်ပြီးတော့ကျန်းမာရေးကဏ္ဍကိုတက်ဆက်ပေးပါဦးမယ်ဒီတစ်ပတ်မှာကတော့တက်ကြီးမှန်ညံရော့ယောဂါအကြောင်းကိုတင်ပြပေးမှာပါအခုခေတ်မှာအသက်ရှည်တဲ့သူတွေပိုများလာပြီးတက်ကြီးမှန်ညံရော့တဲ့ယောဂါခံစားရတဲ့သူတွေလည်းပိုပြီးတော့များလာပေမဲ့လို့ထိရောက်တဲ့ဆေးမရှိသေးတာကြောင့်ဖြစ်ဖို့အန္တရာယ်နည်းအောင်လုပ်ဖို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်တငယ်ပြန်လာလို့တချို့ကတည်ထားကြတဲ့တက်ကြီးမှန်ညံကျဆင်းတဲ့ယောဂါဘယ်လိုလူတွေပိုးပြီးတော့ဖြစ်နိုင်ပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုင်ဆာဆန်တာကလဲအထွေထွေဆေးရုံကြီးကဒီတက်ကြီးယောဂါအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်ပြီးတင်ပြပေးထားပါရရှင
်။ Okay သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာလို့စေပညာရခေါ်တဲ့ဒီမှန်ညာချပြီးမေ့လျော့တဲ့တငယ်ပြန်ယောဂါပေါ်ဆရာเนาะအခုနောက်ပိုင်းလူကြီးတွေကဟိုပို့ပြီးတော့အသက်ရှိလာတဲ့အမြဒီယောဂါပို့ပို့ကျုံလာရတာကိုတွေ့ရတာမို့ဒီယောဂါအတွက်ကြိုသိထားတဲ့နေရာတွေကိုအဓိကဆွေးနွေးတာမှာဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ so ဒီမှန်ညာရော့တဲ့ယောဂါကအခုဖို့ပျောက်ဖို့ဆေးမရှိဘူးအခုကအခုစားဖို့ဆေးကြည့်ကြည့်ရအောင်မရှိသေးဘူးဆိုပေမဲ့ဒီယောဂါကိုဒီဖြစ်ဖို့အတွက်အခွင့်အရေးနည်းအောင်တော့လုပ်လို့ရတဲ့နည်းလမ်းတွေရှိပါတယ်ဒါကြောင့်မလို့အဲ့ဒီမှန်တဲ့ယောဂါဖြစ်တော့မှဆေးကိုလိုက်ရှာနေမဲ့စားအဲ့ဒီဆေးတွေရှိတယ်အဲ့ဒီဆေးတွေသိပြီးမထိရောက်တဲ့အခါကျတော့အဲ့ဒီအတွက်ကိုပတ်စံကုန်ပြီးတော့ဝိုင်းလိုက်ဝင်နေမဲ့စားအခုတည်းကမဖြစ်ခင်တည်းကလုံးလို့ရတဲ့ဟာလေးတွေကျွန်တော်ပြောချင်တာမှာเนาะလုံးလို့ရတဲ့ဟာဆိုတော့လေဒီမှန်ညာရော့နေတဲ့ယောဂဖြစ်ဖို့အတွက်အခွင့်အရေးတွေရှိတဲ့ဟာတွေကိုဘာတွေလဲဆိုတာပေါ့เนาะဥပမာဆိုပါစို့ဒီသွေးရောယောဂရှိတဲ့လူတွေကဒီမှန်ညာရောက်ဖို့အတွက်ဖြစ်ဖို့ယောဂဖြစ်ဖို့တော်တော်ကိုအခွင့်အရေးများပါတယ်ဒါကြောင့်မလို့ဒီသွေးရောမဖြစ်အောင်လို့အူဆုံးသွေးရောမဖြစ်အောင်မလုပ်လို့ရမလဲနောက်တစ်ခါသွေးရောယောဂဖြစ်လာလဲဒီသွေးရောယောဂသွေးပေါင်ခြင်းကိုချိန်ပေါ်အတွက်လုပ်လို့ရတဲ့ဟာတွေလုပ်ပေးခြင်းအဖြစ်လဲဒီမှတ်ဉာဏ်ကိုနှလုံးမကဘူးတော့မှတ်ဉာဏ်ရောမှတ်ဉာဏ်ကိုပါအကျိုးရှိတယ်ဆိုတဲ့ဟာမျိုးတွေပေါ့ကျွန်တော်အဲ့ဒါကိုဆွေးနွေးချင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးတို့ရှိတဲ့သူတွေမှာပိုဖြစ်နိုင်တယ်လို့ပေါ့နော်ဖြစ်လာဖို့အတွက်ဒီ risk factor ပေါ့အန္တရာယ်ကြီးနိုင်တဲ့သူတွေဆိုလို့ရှိရင်နောက်ထပ်ပေါ်ဆရာပါတွေကိုထောက်ပြမယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ risk factor ပေါ့နော်ဖြစ်ဖို့မှတ်ဉာဏ်ရောနေတဲ့ယောဂါဖြစ်ဖို့အတွက်အခြေအနေဖြန့်စင်းပြည့်တဲ့အခြေအနေတွေကိုကျွန်တော်ဆုံးရကျင်ပါအဲ့တော့သွေးတို့ယောဂါတစ်ခုပေါ့နော်သွေးတို့ယောဂါရှိတဲ့လူတွေကမှတ်ဉာဏ်ရောနေတဲ့ယောဂါခံစားနိုင်တယ်လို့ပဲကျွန်တော်တို့ဒီလှုပ်ရှားမှုနည်းတဲ့လူတွေလှုပ်ရှားမှုနည်းတဲ့လူတွေမှာလည်းဒီမှတ်ဉာဏ်ရောနေတဲ့ယောဂါဖြစ်နိုင်ပါတယ်နောက်တစ်ခုကဒီပမာလို့ခေါ်တော့အဆီဓာတ်တွေများနေတာပေါ့နော်ကိုလက်စထရောတွေတက်နေတဲ့ဟာမျိုးအဆီဓာတ်တွေပြည့်ရမှာအဆီဓာတ်တွေတက်နေတဲ့ဟာမျိုးပြီးတော့ဆီးချိုယောဂါမျိုးဒီမှာကျွန်တော်ဝါတဲ့ဟာတွေကဝါတဲ့လူတွေကတော့မှ overweight တမဟုတ် obesity ပေါ့ဒီဝါတဲ့လူတွေတော့မှဒီမှန်ညံချိဖို့အတွက်ကိုမှန်ညံရောဖို့အတွက်ကိုယောဂခံစားဖို့အတွက်အခွင့်အရေးတို့မှာပုံများနေပါတယ် ဆိုတော့ဒီကျွန်တော်ခေါ်ဒီ risk factor ပေါ့နော်အဲဒီသွေးသောဆီဂျိုကိုလက်စထရောဟိုင်းကိုလက်စထရောအနေနဲ့ဝါရဲရောဝါရဲခြေနေပေါ့နော်လူဝါရဲခြေနေရဲ့ပြီးတော့ဒီလှုပ်ရှားမှုနည်းတာရဲ့ပေါ့နော်အဲ့ဒါတွေကအဲ့လိုလူတွေကပို့ပြီးတော့ဒီနွမ်းချမ်းရရောကဖြစ်ဖို့အတွက်ကိုသူထန်ဆန်းသားဖို့အတွက်သူတို့တွေကတော်တော်ကိုခွင့်
လေးများတာပေါ့ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ယောဂါတွေကလည်းတစ်ခုနဲ့တစ်ခုဆက်ဆက်နေတတ်တာပေါ့နော်သွေးတို့ဆီတို့အစီများလှုပ်ရှားမှုနဲ့အဲ့ဒီတော့ဒီနေရာမှာဆရာကြီးကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တယ်ဒီအရက်ကြောင့်လည်းဖြစ်နေတာပါတဲ့ခါကျတော့အရက်တောက်တဲ့သူတွေကိုရောဆရာဘယ်လောက်နေထားအန္တရာယ်ရှိတယ်လို့ပြောချင်တယ်
Oh yes, I get out there, two dinner room, but the man you don't need a young chin, I'm a general alcohol related to my shop. Yeah, yes, yeah, that's a good name. See you, Twido, I'm a machine, and then I'm a yellow to go in there, man, you don't need a young Kazambo, Shiva, but not the Amlo. The Yaga Macaune, Kamaro, the man, Chica de Hale, the cool about Wimono. So, yeah, Yaga Damulo.ကိုမညာကိုမချိရခြင်းဆိုရင်တော့လုံးဝမတော့တာကောင်းပါတယ်တကယ်လို့လုံးဝမတော့နိုင်ဘူးကောင်ဆိုရင်တော့မှရန်ခဏခဏမတော့ဖို့နဲ့အများကြီးမတော့ဖို့ရည်ကြည်ရပါတော့ပြောပြောပြောလို့ဆိုတော့ဒီအရက်ကိုနေတိုင်းလိုတောက်ပြီးတော့တောက်တဲ့အခါလည်းအများဆုံးတဲ့လူတွေကတော့အနည်းနဲ့အမြန်မညာတိခဲ့ဖို့ကတော့ဝင်အရေးများပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာဆက်ဆက်နေတာတခုကတော့အရင်နဲ့တွေ့တာကဆေးလေးပေါ့နော်အဲ့ဒီအနေထားဘယ်လိုရှိလဲဆရာကြီ
း Yeah သူကဆယ်လေးတောက်တာအရက်တောက်တာတော့မစိုးဘူးပေါ့နော်ဒီအထူးချင်းမှတ်ဉဏ်ကိုထိခိုက်တဲ့နေရာမှာတော့ဒါပေမဲ့ကျွန်တော်တို့ယူဆတော့ဆယ်လေးတောက်ခြင်းအပြင်ဒီ Atherosclerosis ဆိုတဲ့ဒီသွေးကြောတွေမှာအဆီဂျက်တွေများပြီးတော့သွေးကြောကျင့်တဲ့ရောဂါမျိုးဖြစ်စေတဲ့အခါကျတော့ဒါမှမဟုတ်ဆယ်လေးတောက်တဲ့လူတွေမှာဒီနှလုံးရောဂါအဖြစ်များသလိုပဲဒီဘာဖြစ်လို့ဆိုတော့နှလုံးရောဂါဖြစ်တယ်ဆိုတာကလည်းဒီနှလုံးကိုဒီသွေးတွေပုတ်ပင်းနေတဲ့သွေးကြောလေးကျင်းလာတဲ့အကြောင်းမလို့ဒီကျွန်တော်တို့ခေါ်တဲ့ coronary artery disease ပေါ့အဲအကြောင်းမလို့ဆယ်လေးတောက်တဲ့လူတွေမှာဒီ heart attack တို့ရတဲ့သဘောမျိုးပဲဒီနှလုံးကိုသွားနေတဲ့သွေးကြောလေးတွေမှာလည်းသူတို့ကျင်းတဲ့အကြောင်းမလို့ဒီမှတ်ဉာဏ်ဟောကသူတို့ထိခိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲတော့ smoking ဒီ yes ဆယ်လေးတောက်တာလည်းဒီမှတ်ဉာဏ်တော်တော်မကောင်းပါဘူးအဲတော့ဆယ်လေးမတောက်ဘူးဆယ်လေးတောက်တဲ့လူတွေဆယ်လေးရရလိုက်တာမျိုးရတဲ့လူတွေရက်ကိုဖြတ်တာမျိုးတော့အဲ့ဒီမျက်ငယ်အားနည်းတဲ့ယောဂဖြစ်ဖို့အတွက်ခွင့်ရဲနေဝါတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့အရက်နဲ့ပတ်သက်ပြီးပြောတော့ကဒီအိတ်တာကိုထိခိုက်စေနိုင်တယ်ပေါ့နော်အဲ့ဒါကနေမှတဆင့်အိတ်တာရဲ့တာဝန်တစ်ခုဖြစ်တဲ့အိတ်ချိန်မှာဒီမျက်ငယ်စုဆောင်းတာကိုထိခိုက်ပြီးတော့မျက်ငယ်ကျစေတယ်လို့ပြောခဲ့ပြီးတော့အိတ်ဆက်တာကရောဆရာကြီးဟိုအရက်မတော့ပဲအိတ်ဆက်တဲ့ပြဿနာရှိတဲ့လူတွေအတွက်ကဘယ်လိုနေထားရှိလဲဆရာ
ဟုတ်ကဲ့ဒီကျွန်တော်တို့ထင်တာကအိတ်တဲ့အချိန်မှာအုံနှောက်ကအလုံးမလုံးဘူးအုံနှောက်ကနားနေတယ်ဆိုပြီးထင်ကြပါတယ်ဒါပေမဲ့အုံနှောက်ကျွန်တော်အုံနှောက်ကအရင်ဆန်းကျင်ပါတယ်အုံနှောက်ကတကယ်စိတ်ုံ24နာရီခွန်ပေါင်းနေတဲ့စိတ်ယုံကိုပါပဲသူကကျွန်တော်အိတ်နေတဲ့အချိန်မှာတော့မှကျွန်တော်တို့လူကမတွေးနေဘူးဆိုရင်တော့မှအိတ်နေတဲ့အချိန်မှာဒီအုံနှောက်ကနေပြီးတော့မှနေ့လယ်ဘက်မှာကျွန်တော်တို့ပြစ်ကြုံခဲ့တဲ့အမှန်ဉာဏ်တွေသူကပြန်ပြီးတော့အလုံးလုံးပြီးတော့ဘယ်နေရာမှာအဲ့ဒီနေ့လယ်အမှန်ဉာဏ်တွေကိုဘယ်မှာပြန်ပြီးတော့သိသိရမလဲဆိုတဲ့အလုံးမျိုးကိုတို့ကလုပ်နေတာပေါ့နော်ဆိုတော့အဲ့တော့တည်ရင်ကောင်းကောင်းမဝတဲ့လူတွေသို့မဟုတ်လဲကျွန်တော်ဘာမှလူမျိုးတွေသိသိမထားမိကြတော့ sleep apnea ပေါ့အဲ့နေတဲ့အချိန်မှာအသက်ရှူကောင်းကောင်းမဝတဲ့ဟာမျိုးတွေအရောဟာရှိတဲ့လူတွေပေါ့ sleep apnea ရှိတဲ့လူတွေမှာအမှန်ဉာဏ်ပို့ပြီးတော့အဲ့ဒီအမှန်ဉာဏ်အားနေတဲ့ရောဂါမျိုးဖြစ်နိုင်တာပေါ့ဆိုတော့အိတ်တာအရင်အရေးကြီးပါတယ်ဆိုတော့အရေးမောင်းရတဲ့လူတွေအဲ့ဒီအဆက်တဲ့နေရာမှာရောဂါရှိတဲ့လူမျိုးတွေဟာဒီအုံနောက်အမှန်ဉာဏ်ရောနေတဲ့ခံယူနေတာခံစားဖို့သူတို့တို့ကအခွင့်အရေးတော်တော်များပါတယ
်ဟုတ်ကဲ့စီစီမြိုင်တင်ပါတဲ့တက်တာမျိုးမျိုးရှိ
ကိုဝဲမင်းစီစဉ်တင်ဆက်တဲ့အချမ်းမကြီးကဏ္ဍပါရှင်view မြန်မာပိုင်းရဲ့တောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ဒီကြာတာရင်းညနဲ့တောက်ချာမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်
။ view American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ view Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါသေးရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုမနက်9:00နာရီတိဆက်ပြီးတော့ထုတ်လင်းပေးနေပါရရှင်။အခုဆက်ပြီးတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။နေဆက်ဒေသတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ပေးထားပါရရှင်။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတန်ရင်သားတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ဖန်စီခံထားရတဲ့Development Media Group DMG ရဲ့သတင်းထောက်ကိုထပ်အောင်ကိုဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံထားပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်။ရှမ်းမြောက်ပိန်းနီမြို့နယ်ကကြောင်းခမ်းစစ်ဆောင်စခန်းဝင်းထဲကိုလက်နက်ကြီးကြီးကြားခဲ့လို့စစ်ဆောင်အမျိုးသားတယောက်ပြေးဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအကြောင်းနဲ့ကချင်ဘက်ကစခန်းသိမ်းတိုက်ပွဲတွေအကြောင်းကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါဖန်ဆီးခံနေရတဲ့ Development Media Group DMG တရင်ထောက်ကိုထက်အောင်ကိုစစ်ကောင်စီကဆက်သွယ်ရေးဥပဒေပုံမှန်69နဲ့ရုံးထုတ်ရမှန်ယူပြီးစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကခေါ်ဆောင်သွားပြီးနောက်မိသားစုနဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်နေကြပါတယ်ကိုထက်အောင်ဟာအော်တိုဘာလ29ရက်နေ့တရင်ကျော်လာပြည်နေမှာစစ်တွေမျိုးဝင်းကပါကွင်းမှာတရင်တပ်ပုံယူနေတုန်းဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်ကိုထက်အောင်ဟာကြောင်းတစ်ဖက်နဲ့အလွတ်လုံနေရသူဖြစ်ပြီးသူနဲ့အဆက်အသွယ်ပြတ်နေတဲ့အတွက်စိုးရိမ်နေကြတယ်လို့အမဖြစ်သူကပြောပါတယ်ကိုထက်အောင်ကိုဖမ်းဆီးပြီးနောက်စစ်တွေမျိုးမှာရှိတဲ့ DMG တရင်ရုံးခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းပြီးကင်မရာတွေနဲ့ကွန်ပျူတာတွေကိုလည်းသိမ်းယူသွားတယ်လို့ညဆောင်ဖြစ်သူကိုစိုးဝင်းအောင်ကိုလည်းဖမ်းဆီးပြီးယုံကိုပါချိတ်ပိတ်သွားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိန်နေမြို့နယ်အတွင်းငေးနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲ9ရက်မြောက်နေ့မှာစစ်ဘေးရှောင်တွေခိုးလုံနေတဲ့ကြောင်းခမ်းဖုံးကြီးကျောင်းတိုက်တဲ့လက်နက်ကြီးကြလို့စစ်ဘေးရှောင်တွေတေကြီးဒဏ်ရာရမှုရှိခဲ့ပါတယ်အောက်တိုဘာလ31ရက်နေ့ကဖြစ်ပွားခဲ့တာပါကြောင်းခမ်းစစ်ရှောင်စခန်းဝင်းထဲကိုလက်နက်ကြီးနှစ်ကျင်းကျခဲ့ပြီးတလုံးပေါက်ကွဲခဲ့လို့အသက်30အရွယ်စစ်ရှောင်အမျိုးသားတယောက်သေဆုံးကအမျိုးသမီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်ဂျန်တဲ့လက်နက်ကြီးနောက်တလုံးကလည်းမပေါက်ကွဲသေးလို့ဒေသခံစိုးရိမ်နေကြပါတယ်ညီနောင်မဟာမိတ်သုံးဖွဲ့က2029စစ်စင်ရေးကြီးညာပြီးနောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေပါတယ်သတင်းလွှာတဲ့အပြည့်စုံနားဆင်ရဖို့ရှိပါတယ်
ရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်နေတဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့1027စစ်စီရေးနဲ့အတူစစ်ရေးနိုင်ငံရေးမှာမိမိတို့တော်လှန်ရေးအင်အားစုတွေအနေနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ CNF အနေနဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကန်တတ် MNDAA တအန်းတတ် TNLA နဲ့ရခိုင်တပ်တော် AA တို့ရဲ့စစ်ကောင်စီနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့ရွယ်ချက်နဲ့မဟာပြူဟာမြောက1027စစ်စင်ရေးဖော်ဆောင်မှုအပေါ်ထောက်ခံကြိုဆိုတယ်လို့အော်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ပြီးပြည်သူတွေလိုလားတဲ့နိုင်ငံရေးစနစ်နဲ့တိုင်းပြည်ကိုတည်ဆောက်ဖို့သမိုင်းမှာမကြုံဖူးတဲ့နိုင်ငံရေးအခွင့်ကောင်းတွေရရှိတာဖြစ်လို့အမိရစုတ်ကိုင်းပြီးညီနောင်သုံးခွဲနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့လိုအပ်တယ်လို့ CNF CNA ကဆိုပါတယ်
ကချင်ပြည်နယ်မြစ်ချနာပေါ်မှာလမ်းမပေါ်မှာရှိပြီးစစ်ရေးအရာအရေးပါတဲ့စစ်ကောင်စီရဲ့ဂန်တောင်ရန်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ရခိုင်တပ်တော် AA တို့ကအောက်တိုဘာလ31ရက်နေ့ကသိမ်းပိုက်နိုင်ခဲ့တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ကဂန်တောင်ရန်စခန်းကုန်းအပါအဝင်အနီးအနားရှိကြီးရွာတွေထဲနိုဝင်ဘာလ1ရက်နေ့အထိလက်နက်ကြီးအပြင်လေချောင်းကနေပါပြစ်ခတ်တိုက်ခိုက်နေတယ်လို့ဘူမှုကြီးနော်ဘူးကပြောပါတယ်။ဒါအပြင်အောက်တိုဘာလ30ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ရှိစစ်ကောင်စီတပ်ရဲ့အရေးပါသောတပ်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIO KIA ကပြောပါတယ်
။ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများပြားပြီးအရက်သားတယောက်လည်းအသက်ခံလိုက်ရတယ်လို့အထူးစစ်စင်ရေးအဖွဲ့ SOG ကအောက်တို ဘာလ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU တပ်မှ6နယ်မြေကျိုင်းစိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲထဲကိုစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာလို့အောက်တိုဘာလ24ရက်နေ့ကစပြီးခရီးအမျိုးသားလူမျိုးရေးတပ်မတော် KNLA အထူးစစ်စင်ကြီးအဖွဲ့ SOG ARD အင်အားစုတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တာပါ။တိုက်ပွဲမှာစစ်ကောင်စီတပ်ဖက်က10ယောက်သေဆုံးပြီးခမရ358တပ်ကဗိုလ်မူဝင်းရဲထွန်းအပါအဝင်10ယောက်တန်းရရရှိခဲ့တယ်လို့တော်လိုက်ငင်းရဲပေါ်နေအောင်ထိခိုက်တန်းရရရှိခဲ့ပါတယ်
။ကယားကရနီပြည်နယ်လွေကော်မြို့မှာစစ်ကောင်စီလက်အောက်ခံဝန်ထမ်းစစ်ရှောင်တွေကိုကပ္ပစာနယ်ရိုက်ခအစီအစဉ် WFP ကစာနယ်ရိုက်ခထောက်ပံ့ပေးမှုကိုရပ်ဆိုင်လိုက်ပါတယ်။တလကိုဝင်ငွေကျပ်300,000နဲ့အထက်ရရှိတဲ့ဝန်ထမ်းစစ်ဘေးရှောင်တွေကို WFP ကထောက်ပံ့ပေးမှုတွေကိုရပ်ဆိုင်လိုက်တာလို့လွေကော်မြို့ကကျောင်းဆရာမမမီးကပြောပါတယ်။အခုနှစ်မေလမှာထောက်ပံ့မှုကိုနောက်ဆုံးရခဲ့ပြီးအခုချိန်ထိမရတော့ဘူးလို့ဆိုပါတယ်။စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအပြင် INGO NGO အဖွဲ့အစည်းတွေကဝန်ထမ်းတွေလည်း WFP ရဲ့ထောက်ပံ့မှုတွေမရတော့ဘူးလို့ဆိုပါတယ်။ဒါ့အပြင်လွေကော်မြို့ပေါ်ကတာမန်စစ်ရှောင်ပြည်သူတွေလည်းလှဆင်ထောက်ပံ့မှုမရတော့ပဲနှစ်လတစ်ကြိမ်ပဲရတော့တယ်လို့ဆိုပါတယ်။ WFP ကစစ်ရှောင်တွေကိုစံစီစားကလပင်းနဲ့ကလေးတွေအတွက်အာဟာရမှုန့်တွေထောက်ပံ့ပေးတာဖြစ်ပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။တိတုံညာနှစ်ခွန်စစ်စင်ရေးကိုစတင်လိုက်တဲ့အော်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ2ရက်နေ့အထိညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုလည်းဆက်လက်သိမ်းပိုက်ရရှိနေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါရယ်။မြေပြင်ကအခြေအနေကိုတော့ကျွန်မအမြင်အနေတင်ဆက်ပေးထားပါရယ်။တိတုံညာနှစ်ခွန်စစ်စင်ရေးစတင်ချိန်ကစပြီးလက်ရှိအချိန်အထိနောင်ချိုသိမ်းနီမိုးကုတ်လာရှိုချင်းရွှေဟော်နဲ့မုံကုတ်မြို့နယ်တွေထဲမှာစခန်းသိမ်းတိုက်ပွဲတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါရယ်။စခန်းပေါင်း80နီးပါးကိုသိမ်းယူထားနိုင်ပြီလို့လည်းဆိုပါရယ်။တိတုံညာနှစ်ခွန်စစ်စင်ရေးလှုပ်ဆောင်ရတာနဲ့ပတ်သက်ပြီးတော့ TNLA သတင်းနဲ့ပြည်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်က
သူကတော့သာသာကလူတွေကမှဒီကြည့်နေတယ်အတဲဝင်ဘယ်လိုပဲခင်ဗျာဒီတော့ဒီလည်းကြီးအဆောက်ဆောက်တက်ခဲ့ရရှိတယ်အဲဒီမှဒီအတဲဝင်ကိုသာသာကိုပြတ်တဲ့ကြောင်းတကြောင်းတော့ဒီမှာအမြင်ချင်းချင်းချင်းနေဘူးလို့သူကတော့ဒီအွန်လိုင်းလောကကြီးကဘာရှိရတယ်မရှိကြတဲ့ဒီသူတွေရောလက်ရှိခိုင်းမှုတွေကအရှိတရဘောနော်အားလုံးဒီမှာဒီဆောင်ရွက်နေဖို့ဆက်စပ်ဒီနေ့ကျင်းချုံနေမှာတရားဝင်ခွင့်ရစာဆောင်ရွက်နေမှာဖြစ်တဲ့အများမျိုးတွေလည်းဒီအနာရှင်ကြီးပြည့်စုံကြတဲ့ကိစ္စလို့အရှိ
တိုက်ပွဲတွေပြင်းထန်နေတဲ့တဖက်မှာလူတို့ရဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုကလည်းလူဦးရေတထောင်ကျော်အထိရှိနေပါပြီ။ဒါအပြင်ချင်းရွှေဟော်၊တိန်နီ၊ကိုခိုင်လာရှုနဲ့နမ်ခမ်းမျိုးနယ်တွေတဲကကလေး2ယောက်အပါဝင်အရက်သား9ယောက်သေဆုံးပြီးကလေး1ယောက်အပါဝင်အရက်သား9ယောက်ကတော့ဒဏ်ရာရရှိခဲ့တယ်လို့ UNOCHA မြန်မာကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်။ရှမ်းမြောက်မှာလိုပဲကချင်ပြည်နယ်ဘက်မှာလည်းစစ်တပ်နဲ့ KIA AA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီရဲ့အရေးပါတဲ့စခန်းတွေကိုလက်လွတ်လိုက်ရတာတွေရှိနေပါတယ်။ကေအိုပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူကအ
ိုမချနာနဲ့နမ်သာမြန်ကာလန်ဘွားကန်ဒေါယံတတ်ခန့်ဖြစ်ပါတယ်ညာ။အလုံးအပြည့်စည်တင်းလို့ရတာဖြစ်ပါတယ်။အဲမချနာဘမောကာလန်ကိုထင်းတဲ့စခန်းနဲ့ဖြစ်ပါတယ်။အဲတို့လည်းတို့လည်းပြောဟာကြတဲ့စခန်းလို့အဲပြောလို့ရပါတယ်။ဟိုနာဖို့လို့ပါကြောင်းဖက်တို့ကိုပြစ်သွားတဲ့လမ်းခွဲလည်းဖြစ်ပါတယ်ဆိုတော့တို့တော့လည်းအင်မတားရေးကြီးတဲ့နေရာဖြစ်ပါတယ
်ကန်တော်ရန်စခန်းအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတစ်ခုကိုလည်းသိမ်းပိုက်နိုင်ခဲ့သေးတယ်လို့ KIO KIA ကပြောပါတယ်စခန်းသိမ်းတိုက်ပွဲတွေများလာလေလေစစ်ကောင်စီရဲ့လေကြောင်းအပြင်မြေပြင်ထိုးစစ်ဆင်မှုတွေကပိုပြီးတော့ပြင်းထန်လာလေလေပဲလို့ KIO နဲ့ TNLA တာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ထန်တလန်မြို့ကိုတိုက်ခိုက်သိမ်းယူပြီးပြန်လည်ထိန်းချုပ်နိုင်ပြီလို့အော်တိုဘာလ30ရက်နေ့မှာစစ်ကောင်စီကဓာတ်ပုံတွေနဲ့ထုတ်ပြန်လာခဲ့ပါတယ်။ထန်တလန်မြို့နယ်ဘက်မှာခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ဒါဟာဝါရဖြန့်လိန်လည်မှုသာဖြစ်တယ်လို့ဆိုပါတယ်။ကိုရော့ဘက်ကစူးစီးထားပါတယ်။
ဒ မြို့လုံးပြပုံအတိနီပါဖြစ်နေတဲ့ထန်တလန်မြို့ကိုပြန်လည်ထိန်းချုပ်ပြီးလို့စစ်ကောင်စီပြောဆိုမှုဟာဝါရဖြန့်သတင်းလိမ်လည်မှုသာဖြစ်ပြီးနှစ်ဖက်တပ်ဖွဲ့တွေကလည်းငကူအတိုင်းနေရာယူထားကြတယ်လို့ချင်းမြို့သားတအူ CNF CNN ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ဖွဲ့ရှိတာကအပတ်တော့ပါလို့ပေါ့ရှိပေါ့နော်ဒီနေရာကတုံးလေးရမှာယူထားတယ်လို့ကျွန်တော်တို့လည်းတုံးလေးနေရာမှာယူထားပါတယ်ငကိုအတိုင်းပဲသူတို့ကနေရာအနှံ့မှာကျွန်တော်တို့ထင်းချုပ်နေပါတယ်ဆိုတော့ပြချင်တာပါအဲ့ဒါသူတို့ရဲ့သတင်းလေးတွေကဒီမြောက်ပိုင်းကကဟိုဟာတို့ထင်းတယ်လို့မျိုးမျိုးပြီးတော့ကျွန်တော်တို့ချင်းတော်မှာအဲ့ဒီလိုထင်းတယ်လို့မျိုးရောရောက်ပြီးတော့သူကလာရောက်တော့သူတို့တုတ်နေတာဖြစ်ပါတယ
်စစ်ကောင်စီကထန်တလန်မြို့မှာအကြမ်းဖက်ချေမှုန်းရေးစစ်ဆင်ရေး counter terrorism operation ကိုရပ်ပောင်း90ကြာဆောင်ရွက်ခဲ့ရမှာအောက်တိုဘာလ29ရက်သတင်းကြွလပြင်းနေမှာအောင်မြင်စွာထိမ့်ချုပ်နိုင်ခဲ့တာလို့စစ်ကောင်စီရဲ့ရုတ်တံလိုင်းတွေကတစင်အောက်တိုဘာလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီစစ်ဆင်ရေးတဲ့ CNF CNN ဘက်ကတပ်ဖွဲ့ဝင်တချို့ကြဆုံးတန်ရာရရှိပြီးလက်နက်တွေလည်းသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီကဆိုပါတယ်ဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးစလိုက်ထက်နေဆက်ပြောတာက
စစ်ကောင်စီရဲ့လုံခြုံချက်ကတော့အားလုံးကဒါမှရပြာမရှိတဲ့လုံခြုံချက်ဆိုတာအားလုံးကြည့်ကြည့်တာဖြစ်ပါတယ်အဲ့ဒါကြောင့်သူတို့ကအဲ့ဒီလိုမျိုးနဲ့ရန်တမ်းပြီးတော့ရောရောက်ပြီးတော့လုပ်နေတာဖြစ်ပါတယ်
ထန်တလန်မြို့မှာ2021ခုနှစ်စက်တင်ဘာလကစပြီးစစ်တပ်နဲ့ချင်းကကွေတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးစစ်ကောင်စီကအကြိမ်ကြိမ်မီးရှို့ခဲ့တာကြောင့်ဓမြုပ်လုံးနီးပါးမီးလောင်ပြာကျခဲ့ပြီးနောက်ပြည်သူတွေကအိန္ဒိယနဲ့နယ်စပ်ဖက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်အခုလက်ရှိထန်တလန်မြို့ထဲမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကကွေတပ်ဖွဲ့တွေပဲရှိကြပြီးမကြာခဏပစ်ခတ်မှုတွေဖြစ်ပွားနေပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ဖန်စီခံနေရတဲ့ development media group DMG သတင်းထောက်ကိုထက်အောင်ကိုစတဲ့ရေးဥပဒေပုံမှန်နဲ့တရားစွဲခံထားရပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကကြောင်ခမ်စစ်ဆောင်စခန်းဝင်းနဲ့ကိုလက်နက်ကြီးကျခဲ့လို့စစ်ဆောင်အမျိုးသားတယောက်တေဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။တိုင်းရင်းဒီတာသတင်းတောက်တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလောက်အစီအစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကိုတော့ VUE website လိပ်စာ bambis.vuenews.com အပြင် VUE ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်စွက်တင်ဆက်ပေးနေတာပါ။တောက်ကြမနဲ့ရေဒီယိုအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ဂါဇာဒေသတွင်လူသားချင်းစာနာမှုအကျက်တဲတွေဆိုးဝါးလာတာကြောင့်တိုက်ခိုက်မှုတွေကိုယာယီစိုင်းထားဖို့တပ်တမရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကဂါဇာကိုမြေပြင်ထိုးစစ်ဆင်မှုတွေတွန်းပြီးတော့လုပ်နေပါတယ်။လူသားချင်းစာနာတဲ့အနေနဲ့ယာယီစစ်ရက်ဆိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းပါတယ်။ယာယီရက်နာဖို့ဆိုတဲ့သဘောကတော့အချင်းသားတွေလွတ်လာရေးအချိန်ယူဖို့ဆိုတဲ့သဘောပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်။လူပေါင်း 1,400 တေဆုံးခဲ့ရတဲ့အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုအတွင်းမှာဟာမက်စ်စစ်သွေးကြွတွေကလူပေါင်း 240 ကျော်ကိုဖမ်းဆီးပြန်ပြီးဆွဲထားတာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်မှာရုရှားနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ထပ်ရာကနန်းရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေအပေါ်မှာအမေရိကန်ပြည်ထောင်စုကကြာတာပေးနေတဲ့အတွက်တံခတ်ပိတ်ဆို့မှုတချို့ချမှတ်လိုက်ပါတယ်။ဒီအရေးယူမှုကရုရှားရဲ့အနာဂတ်စွမ်းအင်ထုတ်လုပ်မှုအပိုင်းကိုပြစ်မှတ်ချသလိုတံခတ်ပိတ်ဆို့မှုတွေကိုရှောင်ရှားလို့မရအောင်အတွက်ရောနောက်ယူကရိန်းတပ်ဖွဲ့တွေနဲ့စစ်ကရီယာတွေကိုပါအန္တရာယ်ပေးနေတဲ့အသေးခံ drone အမျိုးအစားတချို့ကိုပါရည်ရွယ်တာဖြစ်ပါတယ်။ချင်းရွှေဟော်ဒေတာကိုထိမ့်ချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကင်ဒေတာကိုဥတီနေသလိုမုံဂိုတိန်ဒီကိုခိုင်နယ်မြေတွေမှာလည်း MNDA တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းမြောင်တကြောလုံးမှာတော့အစ်စ်ကောင်စီတပ်စခန်း90ကျော်ကို MNDAA ဦးဆောင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတင်ယူထားတယ်လို့ကိုကန့်တက်ပြောခွင့်ရသူက VOA ကိုပြောပါရယ်။တစ်တုံညာနှစ်ခွန်စစ်စေး9ရက်တာအတွင်းချင်းရွှေဟော်နဲ့ဖောင်းဆိုင်ဒေတာနှစ်ခုကိုပိုင်ပိုင်နိုင်နိုင်ထိမ့်ချုပ်ထားနိုင်ပြီးတင်ဒီမှာတော့စစ်စေးတွေဆက်လက်ဆောင်ရွက်နေတော့မယ်လို့လည်းပြောပါရယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုစော်မိုးကျော်နဲ့ကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ် Fury America အသံရဲ့တောက်ကြနေမနက်ခင်း Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုက်လမီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် Fury ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးကျန်းမာပေးကင်းကြပါစေရှင်ကျွန်မခင်ပြူထွေးပါ